အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာကိုဆုံးဖြတ်ချက်မချရသေးသလိုစောင့်ကြည့်ရအောင်မှာဖြစ်တဲ့အကြောင်းတိုက်ခံခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကဒီကနေ့အဖွဲ့ချုပ်ရုံးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လက်ဗရောင်ရေးကိစ္စ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်မျိုးဆောင်ဥပဒေနဲ့ပတ်သက်တဲ့အချက်တွေကိုပါဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းသူ့ရဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်။အပြည့်အစုံကတော့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။မြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်မဝင်ဆုံးဖြတ်ချက်မချရသေးဘူးလို့အတိုက်ခံခေါင်းဆောင်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကသူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့တာပါ။ဒ
ီနိုင်ငံရေးမှာဆိုတာဟာအချိန်ကာလဆိုတာအင်တာမအရေးပါပါတယ်။နိုင်ငံရေးမှာဆိုရင်သူ့ရဲ့အတွင်းထောင်မှာအများကြီးကြောင်းနေပါမယ်ဖြစ်ပါတယ်။အဲဒါကြောင့်မလို့ဘယ်လိုဘယ်လိုအခြေအနေဖြစ်ပေါ်လာမယ်ဆိုတာဟာအဲ့ဒီကမ္ဘာပြောရရင်ဒီအပြည့်စရာမဟုတ်ဘူးเนาะနိုင်ငံရေးမှာနိုင်ငံရေးမှာဆိုတော့ဘယ်လိုအခြေအနေဖြစ်လာတယ်လဲဆိုတော့တွတ်ဆာတော့တွတ်ဆာတော့ဒါတွတ်ဆာမှာလဲဒါပေမဲ့တွတ်ဆာတဲ့အတိုင်းဖြစ်လာမယ်လို့လည်းအသေးမှတ်ယူလို့မရဘူးအဲ့တော့အခြေအနေပေါ်မှာအခြေခံပြီးတော့မှဆုံးဖြတ်ချက်ချရတော့အခုအချိန်ကသိစောပါသေးတယ်ဒီကောက်ပွဲကရှင်းပါမှာလားဘယ်တော့ရှင်းပါမှာလဲဆိုတော့ပြည်ရင်းပြညာကြောင့်ရှိသေးပါဘူး
တရောက်တစ်ဆက်တုန်းကရွေးကောက်ပွဲဝင်ခဲ့တာနဲ့2012မှာရွေးကောက်ပွဲဝင်ခဲ့တာတွေကလည်းမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာကြည့်ပြီးတော့ဆွေးနွေးချက်ချခဲ့တာလို့သူကပြောပါတယ်
။ဥပမာ2010ကရွေးကောက်ပွဲဝင်ခဲ့တယ်။2017ကုန်ပိုင်းမှာဒီနှစ်တော့ပြင်မှာတော့ဓာတ်ရည်ရွေးကောက်ပွဲမျိုးကိုဆွေးနွေးချက်ခဲ့တယ်။အဲ့ဒါတဲ့အခြေအနေတွေရတော့2010ကမြေတုံးကလည်းအပြုတ်မဖြစ်နိုင်ဘူး။ဒါလို့အခြေအနေတွေမှာရွေးကောက်ပွဲဝင်လို့ဆိုဓာတ်တော့အခြေအနေတွေပေါ်မှာမြင်ပြီးတော့ကြည့်ရမှာပေါ့။ဒီမှာလက်ခံတဲ့ဟာမကောင်းဘူးလို့အဲ့ဒီကွာတော့လည်းလည်းပို့ပြီးတော့စဉ်းစားဒီလက်မခံနိုင်တဲ့အထက်မှာဆိုလို့ရှိရင်အကျဉ်းချနေတဲ့အမျိုးရဲ့အဖွဲ့ရုံးတွေကိုထုတ်ပြရမယ့်ကိစ္စတွေပါလေဒါတွေကတော့လက်မခံနိုင်ဘူးဒါကြောင့်မဝင်ဘူးဆိုတော့ဒီကြက်ကြပြောပြလို့ရတယ်အခုကျတော့ရေကောက်ပွဲနဲ့ပတ်သက်လို့ဒီလိုစဉ်းစားကြဥပဒေတွေပို့ဥမှလည်းဆိုတယ်အလို့တိလေးဦးလေးအဲ့ဒါကိုစောင့်ကြည့်ပြီးမှဆုံးဖြတ်အောင်
ဒီနေ့တင်းနာရှင်လင်းပွဲအတွင်းလက်တော်အငင်းပွားစရာဖြစ်နေတဲ့လက်ဗရောင်းတော်ဂျင်းနီစီမံကိန်းအရင်နဲ့ပတ်သက်ပြီးတော့လေဒေါက်ဆန်းစုကြည်ကအခုလိုမှတ်ချက်ပေးခဲ့ပါတယ
်အချင်းခံစားဟာအလို့အတွက်အချင်းပြေအောင်ဆိုတဲ့ဥတီတဲ့နဲ့နေပြီးတော့အကြံပြုခဲ့တာဖြစ်ပါတယ်အဲ့ဒီအဲ့ဒီအကြံပြုချက်တွေအကြံကြီးကြီးကြကြမှောက်မှောက်ကန်ကန်လွတ်သွားမယ်ဆိုလို့ရှိရင်တော့အချင်းပြေမယ်လို့အလို့လုံးဖြစ်ပါတယ်ဒါပေမဲ့ဒီလိုကြီးကြီးကြကြမှောက်မှောက်ကန်ကန်လွတ်သွားတာမရှိလို့ပြဿနာတွေကလက်ချက်ပြီးဖြစ်နေတယ်လို့ဒီလိုပဲမြင်ပါတယ်
တမန်တော်ဦးသိန်းစီအစိုးရအနေနဲ့လက်တလောအစိုးရဝန်ထမ်းတွေကိုလစတိုးပေးတဲ့မပေးတဲ့သူတို့ရဲ့တမန်တော်ရုံး website ကနေစစ်တမ်းကောက်ယူနေတာပါ2008ဖွဲ့စည်းပုံပြင်ဆင်တဲ့မတင်ကိုလည်းအစိုးရကဘာကြောင့်စစ်တမ်းမကောက်တယ်လဲဆိုတာကိုဒေါက်ဆန်းစုကြည်ကမေးခွန်းထုတ်ခဲ့ပါတယ
်ဒီလိုပြောနေတာလေစစ်တမ်းကောက်တဲ့အခါမှာကောက်တဲ့ကိစ္စတော့ကောက်ဘူးမကောက်တဲ့ကိစ္စတော့မကောက်ပါဘူးအရင်ကမောပြအောင်အဲ့ဒီတော့ဒီလစတိုးရင်းစစ်တဲ့ကိစ္စကိုစစ်တမ်းကောက်လို့ရှိလို့ရှိရင်ဘာဖြစ်လို့ဖွဲ့စည်းပုံပြင်တာဥပဒေပြည်ရေးကိစ္စကိုစစ်တမ်းကောက်တယ်ဒီလေလိုက်ရလို့တွေ့အရေးကြီးတဲ့ကိစ္စကြတော့စစ်တမ်းကောက်နေတယ်ဒီဟာကမှဘာဖြစ်လို့စစ်တမ်းကောက်တယ်လဲဆိုတော့အဲ့ဒါကိုအန္တရာယ်အနေနဲ့
စေစွေရဘူဂျိုကြီးအောင်ဖြစ်တဲ့သူရအုပ်ရွှေမန်းနဲ့ဒေါအောင်ဆန်းစစ်ကြီးတို့ဆက်ဆံရေးဟာကောင်းမွန်ခဲ့ပေမဲ့နောက်ထပ်စစ်ဘူဂျိုဟောင်းတို့အုပ်ဖြစ်တဲ့ဦးသိန်းစိန်နဲ့ကြတော့ဘာကြောင့်ဆက်ဆံရေးမကောင်းသလဲလို့မေးခွန်းထုတ်မှုတွေရှိခဲ့ပါတယ်။ဒီမေးခွန်းနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစစ်ကြီးကဦးသိန်းစိန်ကသူမကိုဖိတ်ခေါ်မှုနည်းခဲ့တာအကြောင်းလို့ပြန်ဖြေခဲ့ပါတယ်။ပြည်ရင်းနဲ့နိုင်ငံတကာမှာဝေဖန်နေတဲ့မျိုးစုံဥပဒေတွေဟာလက်မဲ့လွတ်တော်တွေမှာဆွေးနွေးဖို့ရှိလာတော့မှဖြစ်တဲ့အတွက်အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ကလည်းလေ့လာနေသလိုအမေရိကန်ဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီဥပဒေတွေပေါ်မှာလေ့လာဆန်းစစ်နေတယ်လို့သူမကပြောပါတယ်။
ဒီအုပ်တွေနဲ့ပတ်သက်တဲ့ဟိုဥပဒေထောက်သူဖွဲ့ရတယ်ဒါတွေကိုလေ့လာပါမယ်။နောက်တော့သွတ်တော်ပုံစံတွေဖွဲ့ရတယ်လေ့လာပါမယ်။လေ့လာပြီးမှမှအမျိုးသုံးသပ်ချက်တွေထုတ်မှာဖြစ်ပါတယ်။ဒီဟာမျိုးဆိုတာကအင်တာမနည်းနည်းနဲ့အင်တာမတိမ်မွေးတယ်အင်တာမပါရုံအတိမ်ကောင်းမခံပါဘူး။ဒါကလို့လက်လက်တွေပြောလို့မဖြစ်ပါဘူး။တည်တည်ချာချာဥပဒေပိုင်းဆိုင်ရာနေပြီးတော့ဒီစ်စ်လေ့လာပြီးမှမေလို့ဆိုတာကိုအမျိုးပြောလို့ဖြစ်မှာဖြစ်ပါတယ်။
ဒီကနေ့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထိုင်းနိုင်ငံလေကျွန်းကိစ္စမှာလူသက်တရက်ခံအဖြစ်ဆွဆွဲခံထားရတဲ့မြန်မာလူငယ်နှုတ်ဦးကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအရအခွင့်အရေးပြေဝရဖို့လိုအပ်နေပြီးတော့လက်ရှိအချိန်မှာသူတို့နှုတ်ဦးအတွက်တရားဥပဒေအရခုခံကာကွယ်ခွင့်အပြည့်အရေးကိုသာသူမအနေနဲ့စောင့်ကြည့်ပြီးမှဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။